င်္ဂလာပါခင်ဗျာဆက်စွန်းပြောင်းများစွာအတွင်းမှာယထာအစိုးရတည်းရဲ့ပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားပါပြီပြောင်းလဲချိန်တန်ပြီဆိုတဲ့စံပုံနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တာနှစ်နှစ်ပြည့်လာတဲ့အချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်ပေးနိုင်ခဲ့ပြီလဲမဲဆန်နဲ့ရှင်တွေညှော်လင့်ချက်တွေရောဘယ်လောက်ထိပြည့်ဝခဲ့ပြီလဲဆိုတာကိုဒီကနေ့တိုင်းရဲ့လီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးမဲ့ပုံကူတွေဖြစ်ကြတဲ့NLD ပါတီအမျိုးသားလွတ်တော်ကိုယ်စားဦးအောင်သိန်းပြည်သူ့လွတ်တော်ကိုယ်စားလည်းအဟောင်းတူလည်းဖြစ်တဲ့နိုင်ငံရေးအကဲကတ်တူလည်းဖြစ်သူဦးရထွန်းလည်းလေလိုက်မော်ကိုရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီပင်းတဲ့ဆွေးနွေးမဲ့ပုံကိုယ်ရဲ့တုံးသက်ချက်တချို့ကိုအချင်းချင်းကြားချင်ပါတယ်ဒီ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နှစ်နှစ်တာကာလအတွင်းထူးထူးခြားခြားအပြောင်းလဲတွေလုံနိုင်ခဲ့တာမလုံလန့်ခဲ့တာတွေနဲ့ပတ်သက်လို့ရေဦးရဘလို့များတုံးသက်နိုင်မလဲဆရာဦးအောင်သိန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်ကတော့ဟောပါကျွန်တော်အမြင်ပြောရင်တော့ပြည်သူကတော့အတော်မျှော်လင့်တာပေါ့လေနော်ညှော်လင့်အားကြီးစွာနဲ့ပဲကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တာပေါ့အဲမဲပေးတဲ့အချိန်လေကျွန်တော်တို့ဘက်ကအတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တာရှိပါတယ်နော်အဲ့တော့ပြုပြင်ပြောင်းလဲမှုတွေဆောင်ရွက်တဲ့အခါမှာတချို့စိတ်ပိုင်းကြီးကြတော့ကျွန်တော်တို့ကရှေ့လုပ်ရမယ့်လုပ်ငန်းစဉ်တွေကိုမတို့တက်ပြီးချိုးချက်ပြီးလွတ်ဖို့တဲ့ပြီးခဲ့တဲ့ကာလတွေကဖြစ်ခဲ့တဲ့ဆိုကြပါစို့ချိုးနှင်း30လောက်နှင်း50လောက်ကပြဿနာတွေလည်းအခုတည်းကမဖြေရှင်းနိုင်သေးတဲ့ပြဿနာတွေရှိတာပေါ့နော်ဆိုတော့အဲ့ဒါတွေကဘာလဲဆိုတော့ဒီနေ့ကျွန်တော်ကြုံတွေ့နေရလေယာဉ်ပြဿနာတွေပေါ့နော်ဒါပေမဲ့အထိုက်အလျောက်တော့ဒီလေယာဉ်တွေကိုပြန်ပေးတဲ့အတိုင်းကြာရေချိုးပြန်ပေးလို့ရအောင်ကျွန်တော်ဆောင်ရွက်နိုင်တာတွေ့ရပါတယ်အဲချိုးအားကြီးကြလို့ကျွန်တော်တို့မှဆောင်ရွက်ဖို့အခက်အခဲရှိရပါဖြစ်လို့လဲဆိုတော့ကျွန်တော်ဒီအုပ်ချုပ်ရေးရန်တရားကိုကင်ကြွေရတဲ့အဖွဲ့အစည်းတွေပြောရရင်တော့အဲဒီဝန်ထမ်းတွေကလူဟောင်းတွေဖြစ်တယ်နော်ဒီခေါ်ယူကြိုးနေတဲ့လူတွေဖြစ်တယ်အဲဒီလူတွေရဲ့ဒီ mindset တွေကိုမပြောင်းနိုင်တဲ့အခါကျတော့ကျွန်တော်တို့အပေါ်ကနေဘလောက်ပဲကောင်းမွန်တဲ့လမ်းကြောင်းပေါ်၆ချင်ဘလောက်စီမံချက်တွေချပြီးလွတ်ဆောင်စေဦးတော့အဲ့လိုအဟန္တာအခက်အခဲကြီးဖြစ်နေတာရောရှိနေပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီလွတ်လပ်တဲ့အဖွဲ့အစည်းတွေကအုပ်ချုပ်ရေးအနေနဲ့အဖွဲ့အစည်းလွတ်လပ်တဲ့အဖွဲ့အစည်းတွေအနေနဲ့ကျွန်တော်ဒီအုပ်ချုပ်ရေးအနေနဲ့ပိုင်ပိုင်နေနေတော့ကျွန်တော်တို့ကံကြွနိုင်ခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ်
โอเคဆရာဝန်ထင်ကျေးဇူးပါဆိုတော့ကျွန်တော်ဟိုဦးရထွန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်ဦးရထွန်းကဒီပြည်သူ့လွတ်တော်မှာလည်းကိုယ်စားလှယ်တူဖြစ်နေအရင်ကလောက်ခဲ့ဘူးတဲ့ပုံကိုလည်းဖြစ်တယ်ဆိုတော့ပေါ့လေဒီခု NLD ဒီနှစ်နှစ်တာရွေးကောက်ပွဲအောင်နိုင်ခဲ့တာနှစ်နှစ်တာကာလအတွင်းမှာလုံနိုင်ခဲ့တာမလုံနိုင်ခဲ့တာဦးရထွန်းရဲ့အမြင်လဲဆွေးနွေးပါဦးခင်ဗျာ
ကျွန်တော်အမြင်ကတော့ဟိုကောင်းတဲ့အချက်ကိုပထမဆုံးပြောရမယ်ဆိုရင်တော့ဒီရွေးကောက်ပွဲမှာပြည်သူလူထုရဲ့မဲနဲ့အနိုင်ရတဲ့ NLD ကိုအာဏာလွှဲပြောင်းပေးနိုင်တယ်ပေါ့နော်အာဏာလွှဲပြောင်းပေးနိုင်တယ်ဒါတစ်ချက်ပေါ့ဒါကတော့အများကစိုးရိမ်နေကြတဲ့အဓိကအချက်ပဲအာဏာလွှဲပေးပါမလားဆိုတဲ့ဟာပေါ့နော်အဲအဲ့တော့ကျွန်တော်တို့ကလွှဲပေးပြီးတော့ဒီအစိုးရဖွဲ့ခွင့်ရတယ်ဆိုတဲ့ဥစ္စာကတော့ပြည်သူလူထုအတွက်စိတ်ထဲမှာဟိုတက်ပြင်းချနိုင်လိုက်တဲ့လောက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့နောက်ကြေတနာတစ်ခုကတော့ဒေါ်ဆန်းစုကြည်ကိုဒီသမရအဖြစ်ဒီထန်းဆောင်ခွင့်မပေးတဲ့အခါမှာဒီအတိုင်းငံပုဂ္ဂိုလ်နေရာကိုဖန်တီးနိုင်တာပေါ့လေဒါလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီလုပ်တာပါပဲလေအဲ့တော့အဲ့ဒါမှလည်းဘာပဲဖြစ်ဖြစ်အစိုးရအဖွဲ့ကိုတော့ဥဆောင်ခွင့်ရသွားတာပေါ့အဲဒါတွေကတော့ဒီကောင်းတဲ့အချက်တွေပေါ့နော်ပြည်သူလူထုကလည်းအများကြီးညှော်လင့်တာပေါ့အဲအဲ့ဒီမှာအဓိကအားနည်းချက်ကဘာဖြစ်တယ်လဲဆိုတော့တခြားဒီကျွန်တော်တို့ NLD ကဂရီပေးခဲ့တဲ့ပြည်ရင်းငြိမ်းချမ်းရေးရရှိရေးတို့เนาะကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကျင့်စဉ်ရေးတို့ဆိုတဲ့ဟာတွေကအမှန်တော့ဒီရေရှည်သွားမယ်ကိစ္စတွေဒီ၅နှစ်အတွင်းမှာဟိုအောင်မြင်ခြင်းမလဲအောင်မြင်မယ်ပေါ့လေအဲ့လိုအနေထားမှာအဓိကအရေးကြီးတာကပြည်သူလူထုရဲ့စားဝတ်နေရေးပိုပြီးတော့တိုးတက်လာဖို့ဖြစ်တာပေါ့အဲဒီစီးပွားရေးတိုးတက်ဖို့အဓိကအယုံဆိုင်လုပ်ရမယ့်ဟာကိုအယုံဆိုင်မလုပ်နိုင်ခဲ့ဘူးပေါ့နော်အဲအဲ့တော့ဒေါ်ဆန်းအဓိကကောင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့တော့အဲစိတ်မကြသေးခင်ရပဲဒါစီးပွားရေးကိုပြန်ပြီးတော့အယုံဆိုင်လုပ်မယ်လို့ပြောတော်냐လဲအဲသူပြောတဲ့အထဲမှာထပ်ပါနေတာက ဒီငင်းငန်းရေးရအောင်လို့ပို့ဟာကိုအဓိကဖြစ်တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့မှားတယ်လို့မထင်ဘူးဆိုပြီးတော့အဲသူအဲ့လိုပြောပါတယ်အဲ့တော့ဆိုလိုချင်တာကတော့ဟိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လို့ပို့ကိစ္စကအခုတည်းကကျွန်တော်ထင်တယ်အဓိကဦးစားပေးအနေထားမှာမရှိသေးဘူးအဲ့တော့ဒီအရင်အစိုးရလက်ထက်ကဒီမှားရင်ကြော်အကောင့်တွေဖော်တဲ့ဖော်ထားတဲ့ကိစ္စတွေပေါ့ဗျာဥပမာကျွန်တော်တို့ဒီအစိုးရကပိုင်တဲ့နိုင်ငံတော်ကပိုင်တဲ့ရှုံးနေတဲ့ဟာတွေကိုပုတ်ကိရပိုင်ဟိုကူပြောင်းရေးပြည်ပြည်ဘဝမလုပ်နိုင်ခဲ့တာတို့ကျွန်တော်တို့တဘာဝပတ်ဝန်းကျင်ပျက်စီးတဲ့ဒီတပ်ထုမိုင်းနေဒီရတနာမိုင်းနေရွှေတင်းနေဒါတွေကိုစီကမ်းမဲ့သူ့ဖော်ဝင်ပေးတဲ့ကိစ္စတို့အဲ့ဒါတွေကိုဟိုကျွန်တော်တို့ဟိုအစောတော်စီစီဒီတက်လာတဲ့အစိုးရတက်တက်လာတဲ့အချိန်မှာဒါကြီးပိတ်လိုက်တယ်။နောက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းဆက်ဆက်ချင်းမှာအပိတ်ခံရတယ်ပေါ့နော်။ဒါဥရင်းနဲ့မညီလို့ပါလို့ညာလို့စသဖြင့်ပေါ့။အဲဆိုပြီးတော့ကျွန်တော်တို့ဟိုနိုင်ငံခြားယင်းနှိမ့်ညံ့မှုတွေကိုဖိတ်ခေါ်တဲ့အခါမှာလည်းသင်တလောက်ကဝင်မလာဘူး။အဲအဲ့လိုဆိုတဲ့အခါကျကျွန်တော်တို့ပြဿနာတွေကအကုန်လုံးစုပြုံပြီးတော့အဲ့ဒီမှာကျလာတယ်။အခုအနေထားတော့အလုတ်ကိုင်းတွေကရှားတယ်။နောက်ကုန်စည်နှုန်းတွေကကြီးတယ်။အဲ့အဲ့လိုတွေဖြစ်လာတယ်အဲ့တော့ပြည်သူလူထုရဲ့ဒီညှော်လင့်ချက်တွေကသူတို့ရဲ့နေထိုင်စားသမှုဘဝကိုထိခိုက်လာတဲ့အခါမှာတော့အခုချိန်မှာတော့နည်းနည်းစိတ်ပြီးတော့ဟိုစိတ်မကောင်းကြဘူးပေါ့နော်စိတ်မကောင်းဖြစ်နေကြတာပေါ့အစိုးရတဲ့ပုံမှာအညှော်လင့်ချက်ထားသလောက်ဖြစ်မလာတော့အခုနဟိုဥအောင်လိန်ပြောသွားသလိုဟိုရန်တရားဟောင်းကိုလည်းကျွန်တော်တို့ကအကျင့်ပြတ်ခြားစားမှုကျင်းစင်တဲ့ရန်တရားဟိုဒီအုပ်ချုပ်ရေးရန်တရားအဖြစ်မပြောင်းလဲနိုင်တဲ့အခါကျတော့အရင်ချိန်တွေကတော့အာမမထူပါဘူးပေါ့ပိုဆိုးလာတာပဲရှိတယ်ဆိုပြီးတော့အဲ့ဒါလိုမျိုးအားဖြင့်ဒီလိုလူတို့ကတော့သုံးသပ်နေကြတာရှိပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆရာဦးရထွန်းဆွေးနွေးရေးချက်တခုကိုကျွန်တော်ဆရာဦးအောင်သိန်းကိုမေးချင်ပါတယ်။ဆိုတော့ဒီဟိုပေါ့လေစီးပွားရေးလို့လူတို့တည်းတရားမှုရှိမဲ့ကိစ္စမျိုးတွေကိုဦးစားမပေးခဲ့တာရောဒီဟိုဆရာဦးရထွန်းကထောက်ပြတယ်ဒါတွေကဦးစားပေးကိစ္စတွေမှာပါမလားဆိုတော့ဒါရောဒီ NLD အနေနဲ့ဒီနှစ်နှစ်တာကာလအတွင်းမှာဟိုစောင်းချက်တွေထဲမှာအားနည်းချက်တခုလို့ပြောနိုင်မလားဆရာဦးအောင်သိန
်းမှန်ပါလေဗျအဲ့ဒီဟာတော့ကျွန်တော်တို့ဒါဝန်ခံရမှာပဲစီးပွားရေးပြုပြင်ကြောင်းလဲမှုကျွန်တော်အချိန်အဟုန်နဲ့တော့မလုပ်နိုင်သေးဘူးပေါ့နော်ဒီဘဝရေးပြောင်းလဲမှုအရှင်ကိုမလုပ်နိုင်သေးဘူးဆိုတာလေဆောစောလို့နိုင်ငံခြားယဉ်ကျေးမှုနဲ့မှုတွေကိုဖိတ်ခေါ်ရတဲ့အခါမှာကျွန်တော်ရှိရဲ့ဥပဒေတွေကအစင်းသင်းမဖြစ်သေးတာလေအဲ့ဒီဥပဒေကိုတက်တော့နှင်ပြီးတော့ကျင်နေရတဲ့ကိစ္စတွေရယ်ပေါ့နော်အနောက်ထက်ကကျွန်တော်ရှိမှာကဒီမြေကြီးတွေကြီးမြင့်နေတဲ့ကိစ္စတွေရယ်နောက်ပြီးတော့ဒီရှစ်စစ်တာလုံလောက်မှုမရှိနိုင်သေးတဲ့ကိစ္စတွေမှာဒီနိုင်ငံကရည်ရွယ်မှုနဲ့လည်းအလွတ်လွတ်ကဲ့မဲ့လူတွေလက်တွန့်နေသေးတဲ့အနေအထားမျိုးတွေဖြစ်နေတယ်။နောက်တစ်ချက်ကဒီအခုသွားအုပ်ချုပ်နေတဲ့အစိုးရဆိုပေမဲ့လည်းအရသာအစိုးရဆိုပေမဲ့လည်းဆော့ဆော့လို့ရန်ကြားအဟောင်းရဲ့ကျွန်တော်တို့ဒီအဂရိမကင်းတဲ့ချိုးအပိုင်းကြီးမှာလည်းရှိခဲ့ဘူးတဲ့အတွေ့အကြုံတွေအားကြီးနိုင်ငံတကာရဲ့ရည်ရွယ်မှုနဲ့မှုဆိုတာကိုလက်တွန့်နေတဲ့သဘောမျိုးဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ။
โอเคเจซูครับสรุปว่าเราที่ซุนนี่เวิร์ดตัวกูปาวินซุนนี่กูเราก็สะตวยท้าได้ตัวนี้แล้วทีนี้มาแห่ไปกันมาเลยทีโลซุนนี่เวิร์ดก็สะเวนดะซาสะตวยลาแล้วเจซูขึ้นมาเลยอะกูที่ซุนนี่เวิร์ดตัวกูปาวินมันสะตวยท้าได้ปกกูเนี่ยแล้วมาเนี่ยด้วยโหโหมิตรยักษ์ขันญนาก็တော့ที่หลุนเยตูชิ้นโหด้วยโหတဏ္ဍာရောက်ချုပ်ပြီးပြောကြဖို့မြက်ခန့်ရမေတ္တာရက်ခန့်လိုပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုမြင့်ထေးပါကိုမြင့်ထေးသဘောထားซุนนี่လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နမောက်မျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုရတဆွာလက်ထက်မှာတော့ကျွန်တော်နမောက်မျိုးနဲ့အုပ်စု80မှာကျွန်တော်တို့မိုင်400ကျော်ပေါ့လေအဲ့ပါလမ်းလုပ်ဖို့အတွက်ကိုအခုဆိုရင်တတ်တိုင်းနေလဲခြာနေပါပြီကျွန်တော်တို့ဒီရဖို့အတွက်လည်းလုပ်နေပါပြီလမ်းအတွက်လည်းလုပ်နေပါပြီဒါတွေလည်းကောင်းပါတယ်နောက်မကွေးမျိုးဆိုလို့ရှိရင်လည်းကျွန်တော်တို့ရင်းကျုပ်တော်တော်အောင်မျိုးတို့ရဲ့နေဟိုမကွေးမျိုးဆိုလို့ရှိရင်လည်းအင်မတန်မှကိုလမ်းနေကောင်းသွားပါပြီဒါတော့ကောင်းကျိုးတွေပါနောက်တစ်ခုကကျတော့ကျွန်တော်တို့အားနဲ့ချက်ဖြစ်နေတာပေါ့အားနဲ့ချက်ဖြစ်နေတယ်ဆိုရှင်ကျွန်တော်တို့အခုဒီဟိုပါပေါ့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်ကြီးအနေနဲ့ပြန်ပြုကျင်တာကျွန်တော်အုပ်ချုပ်ရေးမှန်နိုင်တယ်တရားရေးမှန်နိုင်လေးကိုတရားရေးမှန်နိုင်အောင်အဓိကစောင့်ကြည့်စေချင်တယ်ဗျာဘာဖြစ်လို့လဲဆိုရှင်ကျွန်တော်တို့တန်းတလုံးမင်းကြေးရမှာဖြစ်တဲ့ပြဿနာလေးတစ်ခုကလွန်ခဲ့တဲ့တင်ပေါင်းလုံးကငါးနှစ်လောက်ကဖြစ်သွားတာပေါ့လေအိမ်ဝိုင်းညီနဲ့ပတ်သက်ပြီးတော့ဒီသိင်းသေးလိုက်တယ်ပေါ့အဲ့ဒီကောင်တမလေးထွက်လိုက်တဲ့အခါမှာနင်းနာသွားတဲ့လူကထောင်ကျသွားတယ်ဗျာ လာတို့အိမ်ဝင်နေပြမရဘူးဗျာဒါလေးတွေကလည်းတော်တော်ကိုလည်းအိမ်နဲ့ဒါလေးတွေတော့လေယာဉ်မြင့်တဲ့ပတ်သက်တော့ဒါလေးတွေအတိအကျထားပြီးတော့လုပ်ပေးစေတယ်နောက်တစ်ခုကကျွန်တော်တို့ဒီပို့ချုပ်ရပြေးမှာပေါ့နော်ဝေးကြီးကဏ္ဍနဲ့ပတ်သက်ပြီးတော့အရှုပ်ရှင်းလေးတွေရှိတယ်ဒါလေးတွေလည်းတော်တော်ကိုလည်းအိမ်နဲ့ကျွန်တော်တို့ရာသီကော်မတီအပုဂ္ဂိုလ်တွေနဲ့ပြန်နဲ့ငွေရင်းရှင်းတန်းလေးတွေပြန်ပြီးတော့လုပ်ပေးစေတယ်ကျွန်တော်ပြောချင်တာကတော့အတိအကျတော့ဒီလိုရတာဆိုတာလက်ထက်မှာကျွန်တော်တို့အတိအကျရတာဆိုတာမှာမလုံးနိုင်မကင်နိုင်တဲ့အခုတောင်းတော့လို့ပဲဒီဖွဲ့စည်းရုပ်ချုပ်ပုံခြေဆံဥတွေနဲ့ဆိုင်တယ်အားကြောင့်လို့ကျွန်တော်တို့သို့တလောင်မအောင်ဒီထဲဖြစ်နေတယ်လို့လည်းကျွန်တော်ယူဆတယ
်ဟုတ်ကဲ့ကျေးဇူးပါ
ဒီကိစ္စကဏ္ဍကတော့ဟုတ်ကဲ့ပ
ါဟုတ်ကဲ့ကျေးဇူးပါကွန်မြူနတီကျွန်တော် channel လို့လည်းလှည့်ပေးချင်ပါတယ်နောက်တူကတော့ဒီဥဆိုးဝေပါဥဆိုးဝေသဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့ပတ်သက်လို့အဖွဲ့ချုပ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနှံ့အပြားခံမှုဟိုတော့အထူးပြောရမှာလို့ပါဟုတ်အားလုံးသိပြီးဖြစ်ပါတယ်ဟုတ်ကဲ့အခုတိုင်းပြည်ရဲ့အနေအထားမှာအခုစောစောတုန်းကပုံကူတယောက်ပြောသားတယ်လို့ကျွန်တော်တို့တိုင်းပြည်မှာစီးပွားရေးတွေချွတ်ချုံကြနေတယ်အဲမလဲပတ်ဖို့ဖြစ်နေတော့ပြည်သူတွေခက်ခဲနေတယ်ဒါကဘာလဲဆိုရင်ကျွန်တော်တိုင်းပြည်မှာတကယ်ပြည်သူတွေဟိုရှေ့ရှုမဲ့တိုင်းပြည်ရဲ့အကျိုးကိုရှေ့ရှုမဲ့ရင်းနှီးနှုတ်နှံမှုတွေကကျွန်တော်အမြင်ကိုပြောရရင်အခုဖွဲ့စည်းပုံဥပဒေကိုမပြင်းမဲနဲ့လာနှုတ်နှံတယ်မဟုတ်ဘူးပေါ့ပြီးတော့ဒီမိုကရေစီပါတီရဲ့အမျိုးသားဒီမိုကရေစီပါတီကရွေးကောက်ပွဲဝင်တဲ့အခါမှာသူတို့ဟိုရည်ရွယ်ထားတဲ့အချက်၃လေးချက်ထဲမှာအခြေခံကြဆုံးချက်အချုပ်ပေါ့ဗျာအချုပ်က2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဆိုတဲ့အချက်ကအတိအကျပဲသို့တော်လည်းပြည်သူတွေကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးလိုက်တယ်အစိုးရလည်းဖွဲ့နိုင်တယ်ဆက်တော်တိုင်းလည်းရောက်သွားတယ်သို့တော်2008ဖွဲ့စည်းပုံဥပဒေအရဒီ2008ဖွဲ့စည်းပုံမူလရှိတဲ့ဥပဒေအရဥပဒေပြည်ဖို့အာဏာမှာဒီမိုကရေစီအဖွဲ့ချုပ်မှာမရှိဘူးဆိုတဲ့အခါမှာကျွန်တော်တို့ဒီပေါ့လေဒီကျွန်တော်တို့ဒီတိုင်းပြည်စည်းပွားရေးအထွေထွေပေါ့အထွေထွေရက်ကဒီအချုပ်အခြာအာဏာဆိုတာဒီဖွဲ့စည်းပုံဥပဒေကိုအလုံးပြင်ဆင်ဖို့အတွက်ကဒီဖွဲ့စည်းပုံကိုပြင်ရမယ်ပြင်မဲ့အာဏာကလက်ရှိအနိုင်ရတဲ့အစိုးရလက်ထက်မှာမရှိဘူးနော်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့27တင်လုံးညီလာခံမှာပေါ့ဗျာဟိုအတိုင်းမခံပုဂ္ဂိုလ်ဦးစီးရဲ့အစိုးရအဖွဲ့ရဲ့တက်မတော်ရဲ့တိုးရဲရဲ့လက်နက်ကိုင်အဖွဲ့ကြီးရဲ့အားလုံးသဘောတူညီရရထားတဲ့ကအချုပ်ချာအာနာဒီပြည်သူ့ဌာနကတည်ဆင်းလာပြီးတဲ့ဒီအချက်ပေါ်ဒါတိတ်အေးကြီးတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်မှာအဟံကဖြစ်နေတဲ့ဒီ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့ကအစိုးရမတက်နိုင်ဘူးအင်းအဲဒီပါတီကိုယ်စားလှယ်တွေရဲ့အမျိုးသားလွှတ်တော်ကလည်းမတက်နိုင်ဘူးဆိုတော့ကဒီဥပဒေပြင်ဆင်ဖို့အတွက်ကပြည်သူတွေကပြင်ဆင်ရမယ်လို့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဦးစိုးဝေကျေးဇူးပါခင်ဗျကျွန်တော်တခြားလူတွေလည်းလှည့်ပေးချင်ပါတယ်နောက်တူကတော့ကိုတင်သေးဝင်းပါကိုတင်သေးဝင်းသဘောလာတဲ့လူရင်းတွေ့ချင်းစွန့်နေလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်ဒီပြင်တော့ပြင်မျိုးနေရပါဒါပေမဲ့ပြင်မျိုးနေတခုတွေ့တယ်မဟုတ်ဘူးပေါ့နော်ကျွန်တော်လလမ်းမီသေးတိုင်းနိုင်ငံလုံးတိုင်းတာနဲ့ကျွန်တော်ဆွေးနွေးမှာပါလက်ရှိအစိုးရကျွန်တော်တို့အဲဒီအစိုးရလက်ထက်မှာကျွန်တော်တို့တချို့ပြောင်းလဲတာတွေရှိတယ်လို့မပြောင်းလဲတာတော်တော်များများရှိတယ်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေတို့ဒီကနေ့ဆိုတာအဖြစ်ကိုကျွန်တော်ပြောနေမယ်ဆိုတာလက်ရှိအဲ့ဒါတွေပြောနေမယ်ဆိုရင်လက်ရှိတာဝန်ထမ်းဆောင်တွေရဲ့အဆွေရကအဲ့ဒါတွေကိုပဲထောက်ပြီးလက်ရှိတော့မယ်တာဝန်တွေမှာကျွန်တော်အားနဲ့သွားနိုင်တယ်။ဒါကြောင့်မို့လို့ရွှေခုရေးပါလက်ရှိကျွန်တော်တာဝန်ထမ်းဆောင်တွေရဲ့အဆွေရကခုကိုလုံးရမယ်အလုပ်ကိုသာတိတိကျကျလုပ်။ခုကမပြောင်းလဲသေးဘူးကြာမပြောင်းလဲသေးတာဘာဖြစ်လို့လဲဆိုတော့အပေါ်ကပြောင်းလဲတယ်။အောက်ချိန်မှာတော့လုံးဝမပြောင်းလဲသေးဘူး။ဒါကြောင့်မို့လို့နိုင်ငံတော်သမ္မတအနေနဲ့သူ့ရဲ့တာဝန်ကိုကျွန်တော်တို့ကတိတိကျကျလုပ်သိနေတယ်ဥပမာတော့ဘုံမှာနေရနေမှာဆိုရင်နိုင်ငံတော်သမရဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပါပြည်ထောင်စုလွတ်တော်ဤသဘောတူညီချက်ဖြင့်ကာကြီးပြည်ထောင်စုအစိုးရဝန်ကြီးဌာနများကိုလိုအပ်သလိုတတ်မှတ်နိုင်သည့်ဝန်ကြီးဌာနများကိုပြည်စင်တတ်မှတ်ခြင်းဖြည့်စေခြင်းပြုနိုင်သည်လို့ဆိုထားတယ်ဒါဆိုရင်ကျွန်တော်တို့ဘုံမှာ338မှာနိုင်ငံတော်အတွင်းရှိလက်နက်ကိုင်အဖွဲ့အစည်းအားလုံးဒီတတ်မှတ်တော့ဤကိုကဲမှုအောက်တွင်ရှိရမည်လို့ပြောတယ်ဖွဲ့ဥက္ကလက်နက်ကိုင်အဖွဲ့အစည်းမဟုတ်ဘူးအဲ့တော့ခဏလုံးကပုံမှန်နေရနေနဲ့နိုင်ငံတော်သမ္မတကနေပြီးတော့သမ္မတရုပ်လက်အောက်မှာပဲတိုက်ရိုက်ပြည်ပြည်တိုင်ကျွယ်လို့ရှိရင်တော်တော်များများပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ယူဆတယ်လက်ရှိနေသားတိုင်းဆိုရင်တော့ဝင်းကြီးတော်စုဝင်းကြီးတွေကလွှင့်အောက်ခြေကတော့ငကိုတိုင်းပဲညာ
ဟုတ်ကဲ့ကိုတင်သေးဝင်းကျေးဇူးပါနောက်တူကတော့ကျွန်တော်ဒီရခိုင်ပြည်နယ်ဒီပုံနေကျွန်းမြို့ကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားကိုလည်းလုံရင်တွင်ရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နိုင်ငံမှာကျွန်တော်ရေခိုင်ဒေတာမှာပေါ့ဗျာဒီဟိုလူတရားဆင်းတဲ့စက်ရုံလုံးရုံပေါ့တော့မရှိဘူးဗျာပုံမြင်စမှုဆိုရင်ကျွန်တော်တို့ကနိုင်ငံတော်ဆွေးရကနေပြီးတော့အင်းဟိုတုန်းကကျွန်တော်တို့ဦးတည်ခင်ထိုးလာခဲ့တဲ့ပါပုံမြင်စမှုဆိုရင်ကောင်းတဲ့ဖော်ပြပြီးတော့ကျွန်တော်တို့ပြည်သူတွေကိုကြားဆိုရတာရှိပါတယ်ဒါပေမဲ့အခုလက်ရှိအကြက်တဆွေးရအင်းဒီဆွေးရလက်ဆက်မတက်လာတာပေါ့နော်ဒါပေမဲ့ကျွန်တော်ပုံမြင်စမှုဆိုရင် ကျွန်တော်တို့ကဒီပုံမှန်ညမျိုးတွေကကျွန်တော်ရခိုင်ပြည်နယ်ကပြည်သူလူထုတွေကကျွန်တော်တို့ပြည်နယ်ပြည်ရဒေသမှာကောက်တဲ့ပုံမှန်တွေပုံမှန်လဲဆိုတော့ကျွန်တော်တို့ကသိတယ်ချင်းဟိုပေါ်ပုံမှန်ဆမှုကျွန်တော်တို့ကအကောင့်တွေပေါ်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒေသခံလူထုတွေပေါ့နော်ဟိုအလောက်ကခွင့်လင်းရရှိဖို့တော့ကျွန်တော်တို့ကနေပြီးတော့အဆွေရောက်ကုန်နေပြီးတော့တင်ကြတော့သူချင်ပါတယ်ခင်ဗျာအခုကျွန်တော်တို့ရခိုင်ပြည်နယ်မှာပေါ့ဗျာမိုးအများဆုံးရောတဲ့ပြည်နယ်ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီဒီခိုင်မှာပေါ့ကျွန်တော်တို့ဒီစေတတမိုင်တွေရှိတဲ့အခါမှာကျွန်တော်တို့ကနေစပွားတော့ရာဒီတင်းနေတယ်ကျွန်တော်တို့စိုက်ကြည့်လို့မရဘူးဗျာနောက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ကလေးဆက် gas code တော့ပေါ့နော်ကြောက်စီကဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်စေတဒေတာပေါ့စေတဒေတာတော့ရော်တွေပေါ့နော်လေးဆက်မင်းမရသေးဘူးအဲ့တော့နိုင်ငံတော်ဆွေးနွေးဘိုးဆွေးနွေးကနေပြီးတော့ဒါတွေကိုလေးဆက်မင်းစေတဒေတာတွေလေးဆက်မင်းလောက်တော့လုပ်ပေးဆောင်ပြုဖို့လိုရပါတယ
်ဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးပါကျွန်တော်တို့အခုဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကို email တွေ facebook တွေကနေပို့ထားတဲ့စာတချို့တွေကိုလည်းအခုအရင်းစင်တော့ဖော်ပြကြပါမယ်အရင်ဆုံးစာတချို့တော့ရှားပေါင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါအီးမေးလ်နဲ့စာရေးပေးပို့လာတဲ့တော်ရရှင်တူကတော့ကျွန်တော်နာမည်မာရာခါလီပါတဲ့ American Iowa ပြည်နယ်ကပါ NLD ကပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့အနံ့ရခဲ့ပါပြီပြုပြင်ပြောင်းလဲမှုကိုဦးတည်နိုင်ရန်ပြည်သူလူထုကလည်းအတက်နိုင်ဆုံးပါဝင်ကြဖို့မေတ္တာရပ်ခံချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးသားထားပါတယ်နောက်ထပ်တော်ရရှင်ဒီ Facebook accountနာမည်ကတော့ဒီမင်းမင်းကျော်ဆိုတဲ့တော်ရရှင်က NLD မဲအနိုင်ရပြီးအစိုးရဖြစ်သွားကြတဲ့ကပြောင်းလဲသွားတာပါပဲတဲ့အာဏာရှင်အခွင့်အူးကံအစိုးရပြုတ်ကြတာဟာပြည်သူတွေအတွက်တိုင်းပြည်အနာဂတ်အတွက်အတော်တော်ကောင်းသွားပါတယ်တဲ့နှစ်ပေါင်းများစွာတိုင်းပြည်ကိုဖျက်ဆီးပေးခဲ့တဲ့အပြင်ကိုကြိုးအတွက်သာလုပ်ပြီးအကျွေးတွေနဲ့ထားခဲ့တိုင်းပြည်မှာတုံးစားမရတဲ့အစိုးရဝန်ကြီးဌာနအလုပ်ယုံဆက်ယုံနဲ့ဝန်ထမ်းတွေအပြင်အစိုးရကိုချုပ်နှောင်ထားတဲ့ဖွဲ့စည်းပုံနဲ့ဆိုတော့ကျန်တဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးတရားဥပဒေစိုးမိုးရေးတွေကတော့တရားမင်းလာအုပ်ချုပ်လဲနှစ်ပေါင်းများစွာဆောင်ရအောင်ပါတဲ့ပြည်သူတွေအသိဉာဏ်ရှိဖို့ကကြောက်ထဲကြဖို့လက်တလုံးအလိုမှာကဲတင်လိုက်ရပါတယ်ဆိုတာမျိုးမဖြစ်စင်ဘူးပါပဲတဲ
့ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါမြန်မာသင်္ဘောသားတူဖြစ်တဲ့ဘိုးသူရင်ဆိုတဲ့သူကရေးသားပေးပို့ထားတာမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
အခုအစိုးရတစ်ကအခက်ခဲများစွာကြုံတွေ့နေရပါတယ်။စေစိုးရလက်ထက်အမွေစိုးများလို့ပြောကြင်ပါတယ်။ကိုယ်တိုင်မပြေချင်းနိုင်လို့အရင်အစိုးရတွေကိုအပြစ်တင်ပြောဆိုနေတာမဟုတ်ပါဘူး။ဥပမာ ARD မြေဆောင်စီမံကိန်းဆိုပါစို့စေစိုးရကခွင့်ပြုခဲ့တယ်။ဦးသိန်းစိန်အစိုးရလက်ထက်မှာတော့၅နှစ်ဆိုင်းငံ့ပေးမယ်လို့ပြောခဲ့တယ်။အပြီးမတက်ခဲ့ဘူး။ပြည်သူတွေကမကြိုက်တဲ့ဒီမြေဆောင်စီမံကိန်းကိုအခုအစိုးရကဖျက်သိမ်းမယ်ဆိုရင်ငွေ6ဘီလီယံဒီပါရောကြီးပေးရမယ်အပြင်တရုတ်နဲ့ဆက်ဆံရေးကိုလည်းလိမ္မာပါနဲ့စွာဆက်ဆံနေရပါတယ်။နောက်တစ်ခုကရခိုင်ပြည်နယ်အရေးကိုလည်းကြည့်ပါ။2010မှာကြန့်ခိုင်ရေးကမဲရဖို့နိုင်ငံသားတော်တော်များများ NRC နိုင်ငံသားကတ်တွေရသွားတယ်။စေစိုးရခင်မှာလည်းလက်စားမှုတွေနဲ့ဒလဟောဘင်္ဂလားဒေ့ရှ်ကဝင်လာခဲ့ကြတာတဖြည်းဖြည်းပောက်ကွဲတော့မဲ့ဘုံကအခုလာပောက်ကွဲလာတယ်။ဒါတွေကလူလူအစိုးရအတွက်အကြီးမားဆုံးသောရခိုင်အစိုးရများရဲ့နောက်ဆက်တွဲအမွေစိုးတွေပါ။ဒါကြောင့်အခုအစိုးရတတ်တဲ့၅နှစ်မှာတော့အဓိကလုပ်ငန်းတွေဖြစ်တဲ့ဥပဒေပြင်ဆင်ရေး၊ကောင်းမွန်သောဥပဒေအတည်ပြုပြဋ္ဌာန်းပေးရေး၊ပညာရေး၊ကျန်းမာရေးတွေလုပ်နိုင်အောင်မှာဖြစ်ပါတယ်။ယင်းနှိမ့်မြုံနယ်မှုဥပဒေဆိုအခုမှအတည်ပြုနိုင်တာပါ။ဒါတော့နေဥပဒေကမထွက်သေးပါဘူး။ဒါကြောင့်တိုင်းပြည်တိုးတက်ပြောင်းလဲမှုကတော့အခု၅နှစ်တတ်တမ်းမှာအမြန်ဆုံးပေါ်ပေါက်လာမှာမဟုတ်သေးဘူးလို့သုံးသပ်မြင်မိပါတယ်။ဘိုးသူရင်တင်မောသားတဦးဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့ဟိုမဆုမဖတ်ပြပေးတာကျေးဇူးပါ။ဆိုတော့ဒီအခုတော်တော်ရှင်နေအစိုးရမှာဆရာဦးအောင်သိန်းတို့လည်းထောက်ပြသွားတာရှိပါတယ်။ဆိုတော့ဒီအများမျောလင်းတယ်လို့မလုံးနိုင်ရတာဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေတနောက်အစိုးရရဲ့မူဝါဒတွေကိုအကောင့်ထက်ပေါ်ရတဲ့ဝန်ထမ်းရန်နေရအားနဲ့ချက်တွေစသဖြင့်အကြောင်းကြောင်းတွေကြောင့်မလုံးနိုင်တာရှိရဆိုပြီးထောက်ပြထားရတယ်ရှိပါတယ်။ဟိုတခုရှိရတော့လေဟိုပေါ်လေနှစ်ပေါင်း50လောက်ရေယွန်းပြည့်စည်လာတဲ့စနေကြီးတစ်ခုဒီနှစ်နှစ်တာအတွင်းမှာလောရတာတော့အခက်အခဲရှိမယ်ဆိုတော့သိကြပါတယ်။ဒါပေမဲ့လည်းတစ်ချိန်နဲ့မှာပဲပေါ်လေအနေဆုံးအဆင့်လုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိသနဲ့မလုံးနိုင်တာမလုံးနိုင်ခဲ့တာမျိုးတွေကျုံရရမျိုးရှိလားဆရာဦးအောင်သိန်းနည်းနည်းတော့ဆွေးနွေးပြပါဦးခင်ဗျာ
အဓိကတော့ဗျာကျွန်တော်တို့ကဒီတော့တိုင်းပြည်မှာကတိရတိုင်းပဲဒီဒေအမီပြဿနာပေါ့ဗျာနော်ဒီလေသမားအများစုရှိရတယ်ဒီ50ရာခိုင်နှုန်းကကျွန်တော်တို့ကြီးလက်ပြည်သူတွေဖြစ်ကြတယ်ကြီးလက်ပြည်သူတွေစီဝါရေးဖွံ့ဖြိုးမှုနောက်ကျနေတဲ့အခြေအနေမျိုးတွေဖြစ်တာပေါ့နော်အဲ့ဒီမှာကကျွန်တော်ဒီဒေအမီနဲ့ပတ်သက်ပြီးကြံရွယ်တဲ့အခါမှာအခက်အခဲအများကြီးရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီချစ်မောင်များစွာကဒီသိရှိရတဲ့အနိုင်ကျင့်သိရှိထားတဲ့လျံမီပြဿနာကြီးရှိတယ်ပေါ့နော်။အတာဝန်မကျေလို့သိညာတို့စစ်တပ်ကသိညာတို့နောက်တစ်ခါကျွန်တော်တို့ဌာနဆိုင်ရာတွေကနေပေါ့သိညာတို့ဌာနဆိုင်ရာရုပ်ဝယ်တွေမှာဒေရီယာကြီးရှိနေတာတို့စစ်တပ်မလို့လည်းမှာလေရီယာကြီးရှိနေတာဆိုတော့သူကလည်းလုတ်ကိုမလုတ်ခွင့်နဲ့လျံမီတွေကို လက်ဝဲမှာတင်းကြီးစားပြီးတော့ဒီပြီးစားကကိုခံစားပြီးလွှတ်ရတယ်ခမဒီလေသမားကလေသိမ့်ခံပြီးအဲ့ဒီလေရဲ့လေဂျုံပြန်ဖြစ်နေတဲ့ဘဝကြီးဖြစ်နေတယ်ဒါတွေကိုကျွန်တော်ဖြေရှင်းတဲ့အခါမှာတချို့အစိတ်ပိုင်းကြီးတော့ပြန်ရတယ်တချို့အစိတ်ပိုင်းကြီးတော်တော်များများကတော့ဒီနေ့ကြီးလျံမီပြဿနာကိုကျွန်တော်ဖြေရှင်းနိုင်ကင်ကြွယ်ရတာအခက်ဆုံးပြဿနာတစ်ခုဖြစ်နေတယ်
ဟုတ်ကဲ့
ဒါတွေကိုကျွန်တော်တို့ကဟာလာပြုပြင်ပြောင်းလဲဖို့ဆောင်ရွက်နေပါတယ်ဆိုပေမဲ့ဒီအစစ်အစစ်သောရန်ရားကြီးရဲ့ကိစ္စကြီးကဒီနေ့ကြီးခင်ဗျာဒီလျံမီတွေကစစ်ကြကလေးလိုအပ်တဲ့အတိုင်းရာကြီးပို့ပြီးတော့မလုပ်ပါနဲ့ဆိုတာလေပို့ပြီးတော့သိမ့်ဖိုင်လျံမီပြဿနာကြီးရှိတာပဲဗျအဲ့တော့ကျွန်တော်တို့ဒီဘက်မှာလျံမီပြဿနာကိုမဖြေရှင်းနိုင်ရင်ကျွန်တော်တို့အစိုးရမှာတော့နည်းနည်းအကျက်တဲတော့ဖြစ်နိုင်တာပေါ့လေဒါပေမဲ့ပြည်သူလူထုကတော့နားနေသဘောပေါက်တယ်ကျွန်တော်တို့ဒီဘက်မှာအကောင်းဆုံးနဲ့တတ်နိုင်ဆုံးဒါအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်သွားမယ်လျံမီပြဿနာလည်းဘယ်လိုမှအရေးကြီးရဆိုရဲဘဝဆိုင်အောင်လည်းသတ်မှတ်ထားရှိပါတယ်
ဟုတ်
ကဲ့ကျွန်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေပြဿနာပေါ့ဗျာဖွဲ့စည်းပုံခြေခံဥပဒေပြဿနာကတော့ဒါပြုပြင်ပြောင်းလဲဖို့တော့ကျွန်တော်လိုအပ်တယ်ပြင်ဆင်ဖို့လည်းရှိတယ်လို့ပြောထားတယ်ဆိုတော့လေပြင်ဆင်ဖို့ရအောင်ပြင်ဆင်လို့မရနိုင်အောင်ခက်ခဲအောင်လည်းဖန်တီးထားတာကိုကျွန်တော်တွေ့ရတယ်အဲ့ဒါကတော့ဒီကျွန်တော်တို့ဒီအာဏာရှင်အငွေအသက်ကြီးပေါ့ဗျာဖွဲ့စည်းပုံကအများဆုံးတွေ့ရတယ်အဲ့တော့အဲ့ဒီဖွဲ့စည်းပုံကိုကျွန်တော်ပြုပြင်ပြောင်းလဲဖို့ဆိုတာလဲလွန်လင်းတူမဖြစ်နိုင်တဲ့အခါဒီအနေနဲ့ဖွဲ့စည်းပုံကိုဒီနေ့ရှိတော့ပမာဏမတိမတို့နိုင်သေးဘူးပေါ့နော်အဲဒါပေမဲ့ယဉ်ညာရေးတို့တရားဥပဒေစိုးမိုးရေးတို့ရရှိအောင်တော့ကျွန်တော်ကြေကြေချင်းနဲ့ဆောင်ရွက်လုပ်ကြနေကြတော့ကျွန်တော်တွေ့နေရပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းတက်ပြီးလည်းပေးချင်ပါတယ်သူကတော့ဒီအမေရိကန်ပြည်အောင်စုကကိုလမောင်ပါကိုလမောင်ရဲ့ဟိုအချိန်လည်းအများကြီးသိမရတဲ့အတွက်လူရဲတို့ချင်းဆွေးနွေးပွဲကိုမြေတားရခဲ့ပါတယ်ခင်ဗျဟု
တ်ကဲ့လူရဲတို့ချင်းလည်းပြောပါမယ်ခင်ဗျနနစ်တာကာလာရောက်လာပြီဆိုတော့လည်းတတန်းတော့နည်းနည်းလေးတော့ရလာပြီပေါ့ဗျာဆိုတော့ဦးအောင်သိန်းပြောသလိုပါပဲဟိုကျွန်တော်အမြင်ကတော့ဟိုပြည်သူစင်ပြေတဲ့ပြည်သူတွေလည်းပြည်လာတယ်လို့ကျွန်တော်တို့ကြားပါတယ်ဥမာကော့ဖူးလို့နေရပြီပေါ့ဗျာအဲ့တော့အစင်မပြေတဲ့ပြည်သူကတော့အများစုပေါ့ကျွန်တော်ဖြစ်ချင်တာကတော့ကျွန်တော်တောက်လျှောက်ပဲ NLD ကိုထောက်ခံနေတဲ့လူဖြစ်တဲ့အတွက်ကြောင့် NLD မှာတချို့သောလူတွေကဒီမိုကရေစီရပါပြီလို့ကျွန်တော်ပြည်တွင်းကနေပြီးကျွန်တော်မိတ်ဆွေတွေကပြောပါတယ်အဲ့ဒီကိစ္စဟိုလည်းအော်ဦးအောင်သိန်းအနေနဲ့ကျွန်တော်ကဟိုပြောစီခြင်းပါတယ်နောက်တစ်ခုကကျွန်တော်က NLD ကိုထောက်ခံပါတယ် NLD ကိုဘာလို့ထောက်ခံလဲဆိုတော့ NLD မထောက်ခံလို့ရှိရင်ကျွန်တော်ကလူမဟုတ်မှလူမဖြစ်မှဖြစ်တဲ့အတွက်ကြောင့်အဲ့ဒီကိစ္စကိုလည်းနည်းနည်းပြောပြပါလို့မြစ်တာရခံပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တူကတော့ကျွန်တော်အေရာဝီတိုင်းပန်းတနော်မြို့နယ်ကကိုတင်မောင်ဝင်းဖြစ်ပါတယ်ကိုတင်မောင်ဝင်းရဲ့သဘောထားလဲလူရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆိုတော့တော်တော်လေးကျွန်တော်တော့မပြောင်းလဲပါလေခင်ဗျာကိုလည်းပြင်ပါလေအဲ့ဒီကနေတော့တော်တော်ကျွန်တော်ညာလို့ရှိရင်ကျွန်တော်ညွှန်ရရဆိုလို့ရှိရင်အဲဘောကအန္တရာယ်ကြောင့်ပဲဒီလက်ရန်ကြောင့်ပဲဒီလိုပါပြီဒီကနေကြောင့်ဆုပ်ကြရတယ်ကျွန်တော်တို့ညရတော့တင်ကူးတဲ့ကြားပြတဲ့အခုသူ့မိုးနဲ့ကျွန်တော်တို့ဟိုလည်းဟုတ်ပါကတက်ပြီးတော့တော်တော်လေးဖြစ်သွားတယ်ကျန်လာရင်ကျန်လာရင်ကျွန်တော်တို့စစ်တေကဆိုလို့ရှိရင်စစ်တေကအဆုပ်ကလေးဘုရားဆိုတာဒီလိုတော့တိတ်တောင်ရှားပြလိုက်တယ်အခုလိုစီးတိုင်းလာတော့စီးကန်းကြီးကသွားပေါ်ဒီလာလီကန်းရဲ့ကျောင်းဝင်ဒီရခါဆရာမဝင်ဒီရခါနဲ့တော်တော်တူတယ်ခင်ဗျ။ဆရာမဆက်ပြီးဒီကျွန်တော်တို့ကတော့ဆိုရင်ဟိုဇန်ကုန်ဆိုရင်တက်တာဆက်ကြလို့ရအောင်သွားပြီးမိုးလေးမရောက်သေးဘူး။အခုလိုဇန်ကုန်လူကြီးကစီးသွားလို့ရတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျ။ကျွန်တ
ော်ဖုတ်ပြီးတော့ပြန်လေးရတယ်ပြီးတော့ပါတယ်တော့ဖုတ်လိုက်တဲ့အတွက်ကျွန်တော်တို့ဥပဒေဆိုရင်ဇန်နဝါရီဖေဖော်ဝါရီလပန်းတော့သွားလို့ရတယ်။အခုဆိုတော့ကျွန်တော်တို့မြေပါလာရနေပြီးတော့လည်းလူကြီးတွေသွားလိမ့်ပြီးဇန်ကုန်လူကြီးတွေသွားလိမ့်ပြီးခင်ဗျ။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်နောက်ဆုံးဒီမှာစာဆောင်ရှိနေပါသေးတယ်ဒီကုံမျိုးစစ်ကဥလာထုံးရဲ့စာပါရှားပေါင်ဖတ်ပြပေးပါဦးခင်ဗျဟု
တ်ဟုတ်ကဲ့ပါဥလာထုံးရေးထားတာကတော့အများအကျိုးကိုအတန်းမဖက်အငင်းငန်းတဲ့နည်းနဲ့ပြောဆိုဟောပြောပေးတဲ့ရန်ကုန်မြို့တရားလို့တော်ရှင်နေကြီးဥကိုနီရန်ကုန်နိုင်ငံတကာလေးစိတ်လူနေရာမျိုးမှာတနက်နေ့ပြစ်တက်ခံခဲ့ရတယ်ရှမ်းပြည်နယ်ကရွာလေးတရွာလေခွက်ထဲမှာလူအုပ်စုနဲ့ဝရင်းတုပ်တွေနဲ့ဝိုင်းရိုက်တတခံခဲ့ရပြန်ပြီးနေရာနဲ့လက်နဲ့သာကြွားပေမဲ့အများအကျိုးအတွက်ပြောဆိုရင်နဲ့တတ်ခံရတဲ့အဖြစ်ကရွေးကောက်ခံအယတအစိုးရလက်ထက်မှာဖြစ်နေတာပါအများမလိုလားတဲ့နှစ်ထပ်ကွန်းဥပဒေ66ကကြီးဖြစ်ဖို့ဝေးစွာအခုလာပြန်ပြီး Facebook စောင့်ဖမ်းတဲ့ကိစ္စ Baduga, Badugu, Kailo, Baduguza, Dari Lonimeno, Namale Nayamabe, Subiro, Ula Tonga Yida Tavareshe.
Okay, Chizu, two Salamari, Yawi, Sumui, Anache, Uvi, Anachati, Ula Tokia Tavare. So the energy party, Pionaging Tamisu, Yuka, Westambuka, who Lua, Secha, Suatia, Yuinia, Pionetiago, Solu, the Bosu, and Omina Pioma, but I may Lua Kati, Suabomatide, Nolina, Leshin, as Aluale, Piotavare, Sura Tavime, a Kunon Taina, Satuanim, Solution. Dishi, not called Lama, you got word to go. You and in it, the Kenneth Tokamuri, Yana and Baumla, Sia, we are to a chin chung sooner be Wagner.
Hey, people are dying said, do I, you know, Lame, you got Buema, the Townsend, the Kenneth Tokamudo, Miana, and all would look not ten. Toto, you got Buedo, set 99 and it has you are. I don't know, so, Yin, Luiga. ဒီမာရရင်းစွာကောင်တွေပေါ်သွားတာတွေကအဲ့ကိုကြီးလေးလုံးနဲ့အတွက်ကြောင့်မလို့ပြည်သူလူထုကဟိုအများစုကတော့အနေဒီကိုပဲဆက်ပြီးတော့ဟိုဘာဖြစ်လဲဦးမယ်အဲ့ဒီလက်အများစုပေးလဲဦးမယ်သို့တော့အဲအဲတိုက်ခံပါတီတွေကလည်းမဲပို့ပြီးတော့နောက်လွတ်တော်ထဲမှာလွတ်တော်ကိုယ်စားလှယ်ရေးတဲ့ပို့ပြီးတော့ရနိုင်ရလာနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
Okay, Pawan Sunni Pichi Kajare, Pizu Luto Kuzle, How, Uyeton, and Elipati, Amuta Kuzle, Uante, Kura Pawan Sunni, Imine, Facebook, and Macha people in a Totashini Alamo, two chases to my, yeah?